ဟာမတ်စ်တို့နဲ့အပြေအခတ်ရက်စဲနိုင်မဲ့အလားအလာတွေကိုအစ္စရေးဝန်ကြီးချုပ်ဘန်ဂျမန်နာသန်ညာဟုကတင်းလာနေမှာရှော့ပေါပြောဆိုပါတယ်အပြေအခတ်ရက်စဲပြီးတော့အပြန်လန်အားဖြင့်ဟာမတ်စ်တို့လက်ထက်ကတစ္ဆက်ကန်တွေပြန်လွတ်ဖို့အမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့အဆိုပြုမှုဟာမူပေါင်းအစိတ်ပိုင်းဖြစ်တယ်လို့လည်းပြောပါတယ်ဂါဇာဒေသထဲကဟာမတ်စ်တို့ကိုချေမှုန်းဖို့နာသန်ညာဟုကအစဉ်တစိုက်တိုက်တွန်းလာတာဖြစ်ပေမဲ့အခုထုတ်ပြန်လိုက်တဲ့အကြေညာချက်တွေမှာတော့အစ္စရေးရဲ့တောင်းဆိုချက်တွေမရဘဲအပြေအခတ်ရက်စဲရဲ့သဘောတူညီလိုက်ပြီးဆိုတာမှမှန်ဘူးလို့ပြောထားပါတယ်ဂါဇာမှာအရင်ဆုံးအပြေအခတ်ရက်စဲပြီးတော့ဟာမတ်စ်တို့လက်ထက်ကတစ္ဆက်ကန်တချို့ပြန်လွတ်ပေးဖို့ဆိုတဲ့အချက်တွေပါတဲ့အပြေရရဲ့သဘောတူညီချက်မူကြမ်းတည်တရက်ကိုသမ္မတဘိုင်ဒန်ကပြေခဲ့တဲ့တပါမှာတင်ပြခဲ့တာပါအပြေအခတ်ရက်စဲရဲ့အဆိုပြုချက်နဲ့ပတ်သက်ပြီးတော့အစ္စရေးအရာရှိတွေဘက်ကမေခွန်းတွေရှိနေချိန်မှာပဲဟာမတ်စ်တို့လက်ထက်ကနောက်ထပ်တစ္ဆက်ကန်၄ဦးသေဆုံးသွားခဲ့တယ်လို့အစ္စရေးစစ်တပ်ကကြေညာပါတယ်ဒီတဲမှာတက်ကြီးရွယ်ဦးသုံးဦးပါဝင်တယ်လို့လည်းပြောပါရယ်အပြစ်ရရေးတင်ပြချက်ကိုဟာမတ်စ်တို့သားလက်ခံမယ်ဆိုရင်တော့အစ္စရေးဘက်ကလည်းလက်ခံလိမ့်မယ်လို့ယုံကြည်ကြောင်းအမေရိကန်ယာရှိတွေကပြောပါရယ်တစ္ဆက်ခံတွေပြန်လွတ်လာမယ်ဆိုရင်စစ်ပွဲလည်းရပ်သွားပါလိမ့်မယ်လို့အစ္စရေးအစိုးရပြောခွင့်ရသူတဦးကပြောပါရယ်